အားလုံးရောက်ပြီများတကူချင်းကဟာတရားရှင်မှရမယ်ချင်းဖြစ်ပါတယ်။ဒါကြောင့်မိမိတို့ထိုင်နေကြဣရိယာပုဂ္ဂိုလ်တွေပြုပြင်ပြီးတော့ထိုင်ကြ။ထိုင်နေကြဣရိယာပုဂ္ဂိုလ်တွေပြုပြင်ပြီးတော့ထိုင်ပြီးပြီဆိုရင်ဝန်ရင်ထွက်လေးလေးကိုရှုမှတ်တတိလေးကတမာရီဖြစ်အောင်ကြိုးစားတမာရီလေးရပြီဆိုတဲ့အခါမိမိခန္ဓာကိုယ်ရဲ့ထူးခြားတဲ့သဘာဝတရားကလေးတွေကိုစောင့်ပြီးရှုကြည့်ပြရမှာဖြစ်ပါတယ်ခန္ဓာကိုယ်ကအမြဲတမ်းပေါက်ပြန်ပြင်းစီးနေတဲ့ခန္ဓာကိုယ်ဖြစ်တဲ့အတွက်အမြဲတမ်းပေါက်ပြန်ပြနေမှာပဲပေါက်ပြန်ပြရမှာကသူ့ရဲ့အလုပ်ခန္ဓာကိုယ်ရဲ့အလုပ်ဖြစ်ပါတယ်ပေါက်ပြန်ပြနေတာကမြင်အောင်ကြည့်ရမှာကကိုယ့်ရဲ့အလုပ်ဖြစ်ပါတယ်ပေါက်ပြန်ပြစိတ်တဲ့သဘောတူရုပ်ရဲ့သဘောပေါက်ပြန်ပြနေတာကရုပ်ဆိုတဲ့ရှုခံတရားကလေးကသူရှိနေတယ်ဆိုတာကိုထင်ထင်ရှားရှားပြနေခြင်းပါပဲကိုယ်ကမကြည့်မိလို့ရှိရင်ရုပ်ရည်သဘောကိုမြင်ရမှာမဟုတ်ပါဘူးပြတဲ့သဘောကပြတယ်ကြည့်တဲ့ဉာဏ်ကလည်းကြည့်မယ်ဆိုရင်ပြတဲ့သဘောလေးကအဖြစ်ပြဒုက္ခသစ္စာကြည့်တဲ့ဉာဏ်ကမေတ္တာသစ္စာဖြစ်ပါတယ်ဒီတော့မိမိရဲ့တဏ္ဍာမှာဘယ်လိုဖောက်ပြမှုတွေပဲပြပြမေကသစ္စာဖြစ်အောင်ကြည့်ဖို့ပဲလိုပါလေမကြည့်မိရင်လည်းပဲဉာဏ်မဖြစ်ဘူးဉာဏ်မဖြစ်ရင်မေကသစ္စာမဖြစ်ဘူးကြည့်တော့ကြည့်တယ်ဒါပေမဲ့အကြည့်လွဲနေရင်လည်းပဲမေကသစ္စာမဖြစ်နိုင်ဘူးမိမိရဲ့တဏ္ဍာမှာပေါက်ပြံမှုလေးတွေဖြစ်လာတဲ့အခါမှာပေါက်ပြံမှုလေးတွေကလွန်ခဲ့လာပြီဆိုရင်နားရခြင်းနဲ့ကြိုက်တဲ့ခဲတဲ့သဘောလေးတွေပေါ်လာပါလိမ့်မယ်နားရခြင်းနဲ့ကြိုက်တာခဲတာလေးတွေပေါ်လာတဲ့အခါမှာထုံသာအတိုင်းပဲနာရကရိုးရပေါက်ပြံမှုသိတာကစိတ်ခံစားတာကဝေဒနာဒီလိုသဘောထားပါသဘောပေါက်လိုက်ပါအဲဒီလိုသဘောပေါက်တဲ့အခါမှာနာရကျင်နာကြိုက်တာခဲတာလေးတွေဖောက်ပြန်မှုလေးတွေကိုမလိုလားလို့မနှစ်သက်လို့စိတ်ညစ်ညွန်းနေမယ်ဆိုရင်ဒေါမနတာဖြစ်ပါသောတာဆိုတဲ့အဆုံးတစ်ဖက်ရောက်ပါတယ်။အဲဒီနာရကျင်နာကြိုက်တာခဲတာလေးတွေကိုမပြောက်ပြောက်အတင်းချိန်မှိတ်ပြီးတော့မခံနိုင်တဲ့ကြားတဲ့ကရှုမှတ်မှုမပါဘဲနဲ့ဖြစ်ညစ်ပြီးတော့ထိုင်နေရင်လည်းပဲဒါလည်းသောတာရဲ့သဘောပဲ။ဒါလည်းအဆုံးတစ်ဖက်ရောက်နေတာပဲ။ဒီလိုရှုခြင်းဟာလေမှန်ကန်နဲ့ရှုခြင်းမဟုတ်ပါဘူးအဖောက်ပြန်မှုလေးတွေလုံလုံကဲကဲဖြစ်ပေါ်လာလို့နာရကျင်နာကြိုက်တာခဲတာလေးတွေဖြစ်ပေါ်လာလို့အဲ့ဒီနာပြောက်ပါစေပြောက်ပါစေဆိုတဲ့နာရကျင်နာကြိုက်တာခဲတာကလေးတွေကိုပျောက်စေခြင်းတဲ့ဆန္ဒလေးတွေနဲ့ထိုင်နေရင်လည်းပဲဒါလည်းမမှန်ပါဘူးတဏှာဆိုတဲ့အဆုံးတစ်ဖက်ရောက်နေပါလေ။ပျောက်စေချင်တာကတဏှာ၊မပျောက်လို့ဆင်းညစ်တာကဒေါသ။ပျောက်ချင်တဲ့ဆန္ဒနဲ့ထိုင်နေတာကတဏှာဆုံးရောက်ထိုင်ခြင်း။မပျောက်ပျောက်အောင်ကျိတ်မိတ်ပြီးတော့ထိုင်နေတာကဒေါသဆုံးရောက်ထိုင်ခြင်း။ ပြောက်ချင်တဲ့သဘောသည်ကာမဒုက္ခနိကနိယောကဆိုတဲ့အဆုံးတစ်ဖက်ပါပဲ။မပြောက်လို့စိတ်ညစ်နေတယ်။စိတ်ညစ်မှုဒေါသနဲ့ဖြစ်နေပြီးတော့ထိုင်နေတယ်ဆိုရင်ကိုယ့်ကိုယ်ကိုနှင်းဆဲတဲ့အတ္တကိလမထဆိုတဲ့အဆုံးတစ်ဖက်ဖြစ်ပါလေ။ဒီအဆုံးတစ်ဖက်မှလွတ်အောင်ယောဂီများကနှလုံးသွင်းလိုက်ပြီးမှန်နေဖို့လိုပါတယ်။ကြောက်ချင်တဲ့သဘောလည်းမပေါ်စင်းနဲ့။မကြောက်ပြောက်အောင်ဆိုပြီးတော့ဖြစ်ညစ်ပြီးတော့လည်းမထိုင်ဘူး။ဖြစ်လာတဲ့သဘောတရားရဲ့ဖြစ်စဉ်ကိုသိဖို့ပဲကြိုးစား။ဖြစ်လာတဲ့သဘောတရားဒီကောင်းတယ်ဖြစ်စဉ်ဆိုးတယ်ဖြစ်စဉ်။ကောင်းတယ်ကြည့်ရမှာပဲဆိုးတယ်ကြည့်ရမှာပဲ။ကောင်းရင်လည်းကောင်းတဲ့အတိုင်းတိဖို့လိုတယ်လို့ဆိုရင်လည်းဆိုတဲ့အတိုင်းတိထားဖို့လိုတယ်။အမှန်တည်းသိရင်မိစိမာပရိပရာဖြစ်တယ်။အမြင်မှန်ရတယ်။မိမိမွေးလာတဲ့တာကလေးတွေကောင်းတယ်ချေရမှာပဲမကောင်းတယ်ချေရမှာပဲ။အဲဒီလိုပဲမိမိခန္ဓာမှာပေါ်လာတဲ့သဘောတရားလေးတွေကကောင်းတာတွေပေါ်လာတယ်လက်ခံပြီးတော့သူ့ရဲ့သဘာဝကိုမြင်အောင်ကြည့်ရမှာပဲမကောင်းတာတွေပေါ်လာလဲလက်ခံပြီးတော့သူ့ရဲ့သဘာဝကိုမြင်အောင်ကြည့်ရမှာပဲကောင်းတာမှာလက်ခံမယ်မကောင်းတာကိုလက်မခံဘူးဆိုရင်လည်းမှားတယ်ကောင်းတာကိုလက်ခံကျင်တာကသဏ္ဍာန်ရဲ့သဘောမကောင်းတာကိုလက်မခံကျင်တာကဒေါသရဲ့သဘောကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေသူရဲ့ပဂတိတဘာဝအမှန်ကိုသိအောင်ကြိုးစားတာကမှမင်းစည်းမှပရိပဒရတော့ဉာဏ်ဥသိတဲ့အလုံးဉာဏ်ဥသိတဲ့အလုံးနဲ့ကြည့်မှအမြင်မှရတာဉာဏ်ဥသိတဲ့အလုံးနဲ့ကြည့်မှဖြစ်ပြမြင်တာဖြစ်ပြမြင်ရင်ဒုက္ခသစ္စာပဲဒုက္ခသစ္စာမြင်တယ်လို့ခေါ်တယ်ဒါကြောင့်မြင်မှတခုရဖို့ဆိုတာယထာဘုရားပဇာနာတိဖြစ်ဖို့ဆိုတာသူ့တဘာဝအတိုင်းလေးကိုစောင့်ကြည့်ဖို့ပဲလိုတယ်မိမိလိုဆန္ဒတွေဘာတစ်ခုမှမထည့်ပါနဲ့မိမိဖြစ်ချင်တာတွေဘာတစ်ခုမှမပေါ်နိုင်ပါစေနဲ့ကြိုတင်ပြီးတော့လည်းပဲဘလို့ဖြစ်ရင်ကောင်းပါပဲဘလို့မဖြစ်ရင်ကောင်းပါပဲဆိုတဲ့ကုသန္ဒတွေမပါပါစေနဲ့ဝိပဿနာရှုတဲ့အလုပ်ဆိုတာကိုဖြစ်စေခြင်းတော့ပုံဖော်နေရမှာမဟုတ်ဘူးကိုဖြစ်စေခြင်းတော့လိုက်ပြီးတော့ပုံဖော်နေနေတာဝိပဿနာမဖြစ်ဘူးသူဖြစ်နေတာကိုသူဖြစ်တဲ့အတိုင်းလိုက်ပြီးတော့ကြည့်တဲ့အလုပ်ကဝိပဿနာဖြစ်ပါတယ်ကိုဖြစ်စေခြင်းတော့လိုက်ပြီးတော့ဖြစ်နေခြင်းတွေဝိပဿနာမဟုတ်ဘူးသူဖြစ်နေတာကိုလိုက်ကြည့်တဲ့အလုပ်ကဝိပဿနာပါရီဖြစ်နေတယ်လေပါရီပြက်နေတယ်လေဘလို့ပြောင်းနေနေတယ်လေဘလို့စားထိုးနေတယ်လေဒါကိုသိအောင်ကြိုးစားတဲ့အလောက်ကသာဝိပဿနာဖြစ်ပါတယ်ဒါကြောင့်တတိလေးနဲ့စောင့်ကြည့်တမာဒီနဲ့စိုက်ထားတတိတမာဒီတရားနှစ်ပါးနဲ့ဖြစ်ပေါ်လာတဲ့အသက်သက်သောသဘာဝတရားကလေးတွေကိုသဘာဝတရားတည်းသိအောင်ချူစားမျက်စိနာရကောင်တရားကိုစိတ်ဆိုတဲ့ခန္ဓာစိတ်ပေါ်ရာဌာန6ဌာနရှိတယ်အဲ့ဒီ6ဌာနကနေပြီးတော့ခန္ဓာလေးတွေတစ်ခုချင်းတစ်ခုချင်းပေါ်နေမှာပဲတပြိုင်နက်ပေါ်တာမဟုတ်ပါဘူးတစ်ခုပြီးတစ်ခုပေါ်နေပါပဲတတိလေးကပြီးတော့ကြီးလိုက်မယ်ဆိုရင်ပေါ်လာတာသိရမှာပဲပဲရုပ်ပဲပေါ်ပေါ်ပဲနာမဲပေါ်ပေါ်ပဲတဘာဝပဲပေါ်ပေါ်ပေါ်တဲ့အချင်းသိအောင်ကြိုးစားဖို့ကကိုယ်လုပ်ပါကြိုးပြီးတော့လည်းပဲစိတ်ထဲမှာထင်ရမြင်ရတွေမှန်းပြီးတော့ကြည့်မိနေတယ်ထင်ရမြင်ရတွေမှန်းပြီးတော့ကြည့်နေရင်လည်းအမြင်မှမဖြစ်ဘူးစိတ်ထဲကနေပုံဖော်ပြီးတော့လည်းကြည့်မိနေတယ်ဒ တကယ်ဖြစ်တာမတွေ့ပဲနဲ့ဖြစ်တယ်ရောရောတကယ်ပြတ်တာမတွေ့ပဲနဲ့ပြတ်တယ်ရောရောစိတ်ကူးပြီးတော့ကြည့်မနေနဲ့စိတ်ကူးတော့မှပေါ်တဲ့ဖြစ်ပြက်တယ်ဖြစ်ပြက်အတုပဲဖြစ်တယ်ဖြစ်ပြက်အစ်မဟုတ်အဲ့ဒီလိုလေးများမိမိစိတ်ကရှိကလည်းကြိုးကြိုးကြိုးကြိုးပြီးတော့စိတ်ကူးမိမယ်ဆိုရင်အော်ဒါကတကယ်မြင်တဲ့အမြင်မှမဟုတ်ပဲပဲဒါမြင်မှမဟုတ်ဘူးဒါတွေးစိတ်ပဲတွေးစိတ်ပဲတွေးစိတ်ပဲဆိုပြီးတော့တွေးစိတ်ကိုပြန်သိပေးလိုက်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာတွေးစိတ်ဟာတကယ်ဖြစ်နေတဲ့စိတ်ပဲကိုယ်ထင်တာတွေကတကယ်ဖြစ်နေတဲ့အရာတွေမဟုတ်ဘူးပုံပေါ်ပြီးတော့တွေးနေတာတွေပဲဖြစ်တယ်အတွေးအာယုံတွေပဲဖြစ်တယ်အတွေးအာယုံတွေနဲ့ပုံပေါ်ပြီးတော့တကယ်ဖြစ်ပြမြင်နေအောင်ရောတကယ်အငြိမ်းချမ်းကိုတွေးတဲ့အောင်ရောဒီလိုထင်တတ်ပါပဲအဲ့ဒီလိုလေးဖြစ်လာပြီဆိုရင်တွေးစိတ်ကိုတွေးစိတ်လို့သိပေးလိုက်ဆက်မတွေးဖြစ်တော့အတွေးလေးရပ်သွားမယ်တွေးစိတ်ဒီဖြစ်ပြဒုက္ခသစ္စာသိတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်ပါတယ်ဘာကုမတိမထားမိသေးဘူးဆိုရင်စိတ်ထဲမှာပုံပေါ်မထားနဲ့တတိလေးကိုကတ်ချာဝရိယလေးမြင့်တင်ပြီးတော့ကြည်တတိလေးနဲ့ဝရိယလေးနဲ့ကြိုးစားပြီးတော့ကြည်ပြီးမထင်ရှားတဲ့အရာတွေလည်းပဲထင်ရှားလာပါလိမ့်မယ်မသိလိုက်တဲ့အရာတွေလည်းသိလာပါလိမ့်မယ်အဲဒီလိုသိလာပြီးဆိုရင်မလွတ်တမ်းကြည်မလွတ်တမ်းကြည်တာကတမာတိတမာတိလေးဖြစ်လာပြီးဆိုရင်ပညာလည်းဖြစ်လာပါတမာဟိတောယထာဘုဒ္ဓပသနာတိလို့ဆိုတဲ့အတွက်ဝိပန်ပိုင်းခြားဆင်ញံနှလုံးသွင်းနိုင်တဲ့အတိလေးဟာတမာရီရှိဖြစ်ပေါ်လာတာပဲတမာရီမရှိရင်မဖြစ်ပေါ်ဘူးတတိနဲ့ဝရိယနဲ့တမာရီနဲ့ကြည်နေတာကဖြစ်ပေါ်လာတဲ့ရုပ်သဘောနဲ့သဘောလေးကိုကြည်နေခြင်းပဲအဲ့ဒီသဘောလေးဖြစ်တယ်ပြည့်တယ်ဆိုတော့ထူးခြားတဲ့လက္ခဏာလေးဒီအနိစ္စဒုက္ခအနတ္တဆိုတဲ့ထင်ရှားတဲ့လက္ခဏာလေးတွေကိုကြည့်တာကတော့ပညာရဲ့အလောက်ပဲဖြစ်ပါလေ။အဲ့ဒါကြောင့်မို့တတိသမารီပညာမပါဘဲနဲ့စိတ်ကူးနဲ့ပုံဖော်ပြီးတော့ဘာကိုမှတွေးမနေရဘူး။မိမိတဏ္ဍာမှာပေါ်လာတဲ့သဘောတရားကိုဘယ်လိုတော့ပေါ်ပါစေဘယ်လိုတော့မပေါ်ပါစေနဲ့လို့လည်းပဲကိုယ်ဆန္ဒထဲမထားရဘူးပေါ်လာတဲ့သဘောတရားသည်နှိမ့်သက်เสียသဘောတရားဖြစ်လဲဖြစ်ပြမြောင်ကြည့်ရမှာပဲမနှိမ့်သက်เสียသဘောတရားဖြစ်လဲဖြစ်ပြမြောင်ကြည့်ရမှာပဲဒုက္ခဝရဏနောက်ကတဏ္ဍာမလိုက်စင်တယ်ဒုက္ခဝရဏနောက်ကဒေါသမလိုက်စင်တယ်တဏှာဖြစ်လဲပရိစ္ဆာသမုပ္ပါဒ်လည်းမှာပဲဒေါသဖြစ်လဲပရိစ္ဆာသမုပ္ပါဒ်လည်းမှာပဲပရိစ္ဆာသမုပ္ပါဒ်မလဲစင်းနဲ့မဲ့ကင်နဲ့ဖြတ်ပြီဖြစ်ပေါ်လာတဲ့ခံစားမှုကောင်းသောခံစားမှုဖြစ်ဖြစ်မကောင်းသောခံစားမှုဖြစ်ဖြစ်ခံစားမှုကိုသတိထားရင်ခံစားမှုရဖြစ်ဖြစ်ခံစားမှုတွေဖြစ်ပြဒုက္ခသစ္စာတိမှုလေးကိုတတိထားမိနေမယ်ဆိုရင်တိမှုလေးတွေဖြစ်ပြဒုက္ခသစ္စာဖောက်ပြမှုလေးကိုတတိထားမိနေမယ်ဆိုရင်ဖောက်ပြမှုလေးတွေဖြစ်ပြဒုက္ခသစ္စာဘာကိုပဲကြည့်ကြည့်ဉာဏ်နဲ့သာကြည့်ဒုက္ခသစ္စာတွေ့လိမ့်မယ်ဉာဏ်မပါဘဲနဲ့တော့ဒုက္ခသစ္စာတွေ့မှာမဟုတ်ဘူးဒုက္ခသစ္စာအတုပဲတွေ့မှာပဲဒါကြောင့်ဒုက္ခသစ္စာအတုတွေ့တာလည်းမဖြစ်စေဘူးဒုက္ခသစ္စာအစစ်တွေ့တာမျိုးပဲဖြစ်ပါစေ။ဒုက္ခသစ္စာအစစ်တွေ့မှဉာဏ်အစစ်ဖြစ်တယ်။ဉာဏ်အစစ်ဖြစ်မှဝိပဿနာမဂ်ကင်ဖြစ်ပါလေ။ဒါကြောင့်မလို့စေကုနဲ့ပုံပေါ်ပြီးတော့သိနေတဲ့ဒုက္ခသစ္စာမျိုးမဖြစ်အောင်တကယ်သဘာဝအမှန်တရားကလေးတွေကိုတတိလေးကသမာဓိလေးနဲ့စိုက်ပညာလေးနဲ့ကြည့်ပြီးတော့ တို့ကတိစ္ဆာအစ်မြဲအောင်ကြိုးစားပြီးတော့ရှုပေးလိုက်ကြပါ